ဆက်လက်တင်ဆက်နေပါတယ်။အာနာသိမ့်ပြီးတဲ့နောက်ပထမဆုံးအကြိမ်နေပြည်တော်မှာစစ်တပ်ကသတင်းစာရှင်းလင်းပွဲမနေ့ကကျင်းပရမှာတော့သတင်းမီဒီယာတော်တော်များများကန့်ကွက်တဲ့အနေနဲ့မတည့်ရောက်ခဲ့ကြပါဘူး။သတင်းစာရှင်းလင်းပွဲမှာတော့အာနာသိမ့်နဲ့အကြောင်းရင်းတွေနဲ့ကန့်ကွက်ဆန္ဒပြပွဲတွေမှာအာနာပိုင်တွေနှိမ်နင်းတဲ့လုပ်ရက်တွေအစုံကာကွယ်ပြောဆိုသွားပါတယ်။အပြည့်စုံကတော့ VOA မြန်မာပိုင်းသတင်းတောက်မတ်မေခါကတင်ပြမှာပါရှင်။
စစ်အုပ်ချုပ်ရေးကောင်စီကပထမဆုံးအကြိမ်အနေနဲ့နေပြည်တော်မှာကျင်းပတဲ့သတင်းစာရှင်းလင်းပွဲမှာတော့အာဏာသိမ်းတဲ့လုပ်ရက်နဲ့နောက်ဆက်တွဲနိုင်ငံရေးအုံကြွမှုတွေပေါ်ပေါက်နေတဲ့အခြေအနေတွေအာဏာပိုင်တွေဘက်ကတုံ့ပြန်ဆောင်ရွက်နေတာတွေနဲ့ဖမ်းဆီးခံထားရတဲ့အရတားအစိုးရခေါင်းဆောင်တွေရဲ့အခြေအနေတွေကိုပြောခွင့်ရပုဂ္ဂိုလ်ဖြစ်သူကရှင်းလင်းပြောကြားခဲ့တာပါ။နေပြည်တော်ကသတင်းစာရှင်းလင်းပွဲကိုပြည်တွင်းပြည်ပမီဒီယာတွေကိုကြိုတင်ဖိတ်ကြားထားပေမဲ့အာဏာသိမ်းတာကိုကန့်ကွက်တဲ့အနေနဲ့မတက်တူပြီလည်းရှိပါတယ်။အဲ့ဒီတဲမှာအစိုးရသတင်းစာရှင်းလင်းပွဲတွေပုံမှန်တွားရောက်သတင်းယူနေတဲ့နေပြည်တော်အခြေစိုက်သတင်းတောက်တဦးဖြစ်တဲ့ဦးထက်နိုင်စော်လည်းအပါအဝင်ဖြစ်ပါတယ်
။အဲ့ဒီကောင်စီရဲ့တရားဝင်မှုကိုပထမဆုံးအနေနဲ့အဓိမ္မာယ်မပြုချင်တဲ့သဘောပေါ့လေ။ဒီအသာစွတ်ဒီဆီယန်နေပြည်တော်ဒီအနာကိုဒီလိုယူထားတဲ့တကူအဓိမ္မာယ်မပြုချောင်းဆိုတာကိုပြသရှင်နေတဲ့အချိန်တော့အမတရားကြည့်ကျွန်တော်ဒါလေးကျွန်တော်လည်းအဲ့လိုစိတ်ဆန္ဒရှိတာပေါ့နော်။ဟိုမတရားတာတော့ဒီသတင်းစာတဦးရဲ့သဘောဆန္ဒအောက်တိုက်ပြီးရမူပါလားတဲ့အိုင်မလေးနဲ့ပြည်သမားတယောက်ဒီနဲ့ပြောရရင်တယောက်တဲ့လူမျိုးနဲ့သားလေပါလေပြည်သမားဆိုတာတူကိုအချက်လက်မှန်ပြီးသိရပဲချင်းလေးနဲ့မဆူပြတ်ပါဝင်ရမှာပြည်သမားတွေရဲ့အလုပ်ကဖြစ်ပါပြည်သမားတောင်းလို့ဖြစ်ပါလေတဲ့ပြည်သမားတွေကိုလည်းအပြစ်မပြောဘူးခုလို online မှာပြည်သမားတွေချင်းချင်းပရင်းလုပ်ပြီးတော့နာမည်ပေါ်ပြီးတော့ဖော်ပြပြောဆိုတာကိုကျွန်တော်အပြစ်ခံပရင်းနဲ့တက်ကွက်တော်မတူလို့ကျွန်တော်ပြောချင်တယ
်ဒီကနေ့သတင်းစာရှင်းလင်းပွဲအတွင်းမှာပဲရွေးကောက်ပွဲလုပ်ငန်းစဉ်မှာအာဏာချက်တွေကိုဖြည့်ရှင်းဖို့ပြက်ကွက်ခဲ့တဲ့ဆိုတဲ့ဆွတ်ဆွဲချက်နဲ့အာဏာသိမ်းယူရတဲ့အကြောင်းကိုလည်းထပ်မံပြောဆိုသွားသလိုဥပဒေနဲ့မညီတဲ့လုပ်ရက်တွေကိုလည်းဆက်လက်ဖော်ထုတ်တင်ပြသွားမယ်ဆိုပြီးပြောဆိုသွားခဲ့ပါသေးတယ်။နိုင်ငံတော်ပေါ်ပေါက်နေတဲ့ဆန္ဒပြပွဲတွေအတွင်အာဏာပိုင်တွေရဲ့နှိမ်နင်းမှုတွေနဲ့ပတ်သက်လို့လည်းလုံခြုံရေးတပ်ဖွဲ့ဝင်တွေအပေါ်ရန်ပြူတဲ့လုပ်ရက်တွေကိုလက်တုံပြန်တာဖြစ်ကြောင်းကာကွယ်ပြောဆိုခဲ့ပါတယ်။ထိတ်ကြားထားတဲ့သတင်းမီဒီယာတွေသတင်းစာရှင်းလင်းပွဲကိုကန့်ကွက်တဲ့အနေနဲ့သတင်းသမားတွေမတည့်ရောက်ကြတဲ့အပေါ်မှာလဲစစ်အုပ်ချုပ်ရေးကောင်စီကပြန်ကြားရေးဝန်ကြီးဌာနဒုတိယဝန်ကြီးအနေနဲ့တာဝန်ယူထားတဲ့ပို့ချုပ်စော်မင်းထွန်းကအခုလိုတုံ့ပြန်ခဲ့ပါတယ်
။နောက်ပြီးဒီနေ့ဒီအချိန်မှာတော့ဒေမီဒီယာတွေကဘာသတင်းတွေကိုဦးစားပေးဖော်ပြနေတယ်ဆိုတာလဲအသိဆုံးဖြစ်ပါတယ်။သတင်းစာရှင်းလင်းပွဲတက်ချင်းမတက်ချင်းဝေဖန်လိုပါဘူး။ဒါကသူတို့ရဲ့ပြည်သူလူထုပေါ်မှာထားတဲ့စေတနာပဲဖြစ်တယ်။ကျွန်တော်တို့နိုင်ငံရဲ့စတုထမန္တန်ရည်တည်ချက်ကိုဒါငြင်းညမ်းစွာနေထိုင်လို့တဲ့နိုင်ငံတော်ပေါ်မှာစေတနာစစ်မှန်တဲ့ပြည်သူလူထုကသူ့ဘာသာကိုဆုံးဖြတ်ပါလိမ့်မယ်သူ့ဘာသာကိုကောက်ချက်ချပါလိမ့်မယ်
။တစ်ချိန်တည်းမှာပဲအာဏာသိမ်းတဲ့လုပ်ရက်ကိုကန့်ကွက်တဲ့အနေနဲ့မြန်မာနိုင်ငံသတင်းမီဒီယာကောင်စီဝင်အဖွဲ့ဝင်အချို့လည်းနှုတ်ထွက်ဖို့ပြင်ဆင်နေကြပါတယ်။သတင်းမီဒီယာကောင်စီဝင်တဦးဖြစ်တဲ့ဒေါ်ဝင်းမာသိမ်းကလည်းလက်ရှိအခြေအနေအရဆက်လက်တောင်းယူနိုင်မှာမဟုတ်ကြောင်းပြောဆိုလိုက်ပါတယ
်။ကျွန်မအနေနဲ့ဒီအာဏာသိမ်းတာကိုလောကလက်မခံဘူး။ဟိုဟာတကယ်သမားတယောက်အနေနဲ့လက်မခံဘူး။နိုင်ငံတယောက်အနေနဲ့လက်မခံဘူး။ဟိုကျွန်မအဲ့ဟာပေါ်မှာပြက်ပြက်တောင်းကန့်ကွက်တယ်။လက်လည်းမခံဘူး။ကျွန်မတို့ကဒီကောင်စီရဲ့ budget ကလည်းပြည်တိုင်း budget အောက်ကနေပြောသွားတာဖြစ်တယ်။အဲ့တော့ကျွန်မဆက်လုပ်ဖို့ကျွန်မအနေနဲ့အစနာလည်းမရှိတော့ဘူး။တင်းကောင်စီလည်းကျွန်မအနေနဲ့လက်မခံနိုင်တဲ့အကောင်စီရဲ့လက်ထပ်တာဖြစ်တယ်
။တင်းစားဆရာနိုင်ငံရေးလေးလာတုံးသက်သူဦးစီသူအောင်မြင့်ကတော့လက်ရှိအခြေအနေမှာသတင်းသမားတွေအနေနဲ့စိန်ခေါ်မှုတွေရှိနေပေမဲ့ကိုယ့်ရဲ့ရည်တည်ချက်ကိုပြသတဲ့အနေနဲ့တက်နိုင်တဲ့နည်းနဲ့ကန့်ကွက်နေကြတာလို့ယူဆကြောင်းသူကပြောပါတယ်
။အဓိကကတော့သတင်းတော့ဆိုပေမဲ့လည်းသူကမြန်မာနိုင်ငံသားဖြစ်နေတယ်။မြန်မာနိုင်ငံသားဖြစ်တဲ့အခါကျတော့မြန်မာနိုင်ငံသားတိုင်းကဒီအရေးခင်းတဲ့ပတ်သက်လို့သူတို့ဘယ်လိုသဘောထားရမလဲဆိုတဲ့သဘောထားတွေကိုယ်စီရှိတယ်။ထုတ်ဖို့ဘူးလိုအပ်တဲ့လူတွေရှိတယ်။ထုတ်ဖို့ဘူးမလိုအပ်ပဲနဲ့နေတဲ့လူတွေလည်းရှိမှာပေါ့။ဆိုတော့ထုတ်ဖို့ဘူးလိုအပ်တဲ့လူတွေကတော့ဒီအာနာသိန်းကိုပို့ပေါ့နော်သူဘယ်လိုသဘောထားလဲသူပေါ်ဖို့ပေါ်ပြရမယ်အဲ့ဒီမှာသတင်းတောက်တွေလည်းပါတယ်ပြီးတော့မှသူ့အလုပ်ကိုသူတာဝန်ထမ်းဆောင်တာပေါ့အဲ့တော့အခုဒီကိစ္စမှာကြတော့ခေါ်ထုတ်ဖို့ကိစ္စကပို့ပြီးတော့အရေးကြီးလာတဲ့ခါကြတော့အဲဒီဥစ္စာကိုသူတို့ပေါ်ထုတ်တယ်ပေါ်ထုတ်ပြီးတော့မှသတင်းယူတဲ့ကိစ္စကိုတော့နောက်မှဟိုဘာလဲတခြားဥစ္စာအခြေအနေမှာလုပ်မယ်ဆိုပြီးတော့မှအဆုံးဖြတ်လိုက်တဲ့သဘောပေါ့ဟုတ်ပြီသတင်းနဲ့ပတ်သက်ရင်လည်းဒါလိုအပ်သလားလိုအပ်တယ်ဆိုရင်သတင်းသူရှာပြီးတော့မှရေးသားလို့ဒါရတယ်လေသိတော့ဒါပြဿနာမရှိဘူးနဲ့တူပါတယ
်ဆန္ဒပြပွဲတွေနိုင်ငံအနှံ့ပေါ်ပေါက်လာချိန်မှာပဲအာဏာပိုင်တွေကအင်တာနက်ဖြတ်တောက်တာအပါအဝင်သတင်းအချက်လက်တွေကိုထိမ့်ချုပ်ဖို့ကြိုးပမ်းလာတဲ့ပေါ်ပြည်တွင်းပြည်ပကသတင်းမီဒီယာလွတ်လပ်ခွင့်လှုပ်ရှားသူတွေရဲ့စိုးရိမ်မှုတွေလည်းထွက်ပေါ်နေခဲ့ပါတယ်ကုလသမဂ္ဂနဲ့နိုင်ငံတကာအတိုင်းဝိုင်းကလည်းအင်တာနက်ဆက်သွယ်မှုတွေနဲ့သတင်းလွတ်လပ်ခွင့်တွေကိုလေးစား